Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်မေလ17ရက်ဗုဒ္ဓနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ7 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတလောက်အကျိုးမဲ့ပေးပွဲတွေအင်္ဂါနေ့ကကျင်းပခဲ့တဲ့ West Virginia ပြည်နယ်မှာ Democratic Party က Vermont ပြည်နယ်ထက်လွှတ်တော်မှ Bernie Sanders နဲ့ Republican Party ဘက်မှာတူးတဲသာကျန်နေတဲ့ Gregor Threat တော်နဲ့ Trump တို့အနိုင်ရသွားပါတယ်။ US နိုင်ငံမှာဘုံခွက်တက်ခတ်မှုကြောင့်လူ90ထက်မနည်းသေဆုံးသွားပါတယ်။ဒီလိုတူးကြတဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ကျွန်တော်တို့ဥရောတင်းဆိုရထားပါတယ်ခင်ဗျာ။သူကမဟုတ်ပါဘူး။ရင်းလုံးကတမတ်တော့တမတ်ပဲ။ဒါပေမဲ့တမတ်အငြင်းစားပြင်တာကြာပြီ။တော်ဆန်းစုကြည်နဲ့ဒီ
နိုင်ငံတော်တိုင်ပင်ခံဝန်ကြီးဌာနဝန်ကြီးခန့်အမယ်ကိစ္စနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောခွင့်ရဦးဝင်းထိန်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့အတူဖားကန်ဒေတာမှာကချင် KIA တပ်ဖွဲ့နဲ့အစိုးရစစ်တပ်ကြားအခြေအနေတွေတင်းမာနေတဲ့အကြောင်းရက်ကျေးအုပ်ချုပ်ရေးဥပဒေပြင်ဆင်ရေးကိစ္စနဲ့အမေရိကန်သမ္မတဂျပန်ကိုတွားမဲ့ကိစ္စတွေကိုနားဆင်ရဖို့ရှိပါတယ်ခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင
်အမေရိကန်သမ္မတလောက်အကျိုးမဲ့ပေးပွဲတွေအင်္ဂါနေ့ကကျင်းပခဲ့တဲ့ West Virginia ပြည်နယ်မှာ Democratic Party က Vermont ပြည်နယ်ထက်လွှတ်တော်မှ Bernie Sanders အနိုင်ရလိုက်တဲ့အတွက်သမ္မတလောက်အဖြစ်ရွေးချယ်ခံရဖို့လိုအပ်တဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံကိုယ်စားလှယ်ရဲ့ထောက်ခံမဲ့အနေနဲ့ထပ်မံရရှိသွားပါတယ်ပြန်ပဲဖြစ်သူနိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton ကိုလည်းနောက်ဆုံးအချိန်ထိရှင်ပြိုင်သွားမယ်လို့လည်းကတိပြုပြောဆိုခဲ့တာပါ။နိုင်ငံနဲ့အချိုမဲ့ပေးပွဲမှာတော့မဲအားလုံးရဲ့52ရာခိုင်နှုန်းရခဲ့တဲ့ထက်လွှတ်တော်မှ Sanders ကကိုယ်စားလှယ်မဲ့အနည်းဆုံး16မဲရမှာဖြစ်တယ်လို့ထောက်ခံမဲ့36ရာခိုင်နှုန်းရခဲ့တဲ့ဝန်ကြီးအောင် Clinton ကတော့ကိုယ်စားလှယ်မဲ့17မဲရရှိမှာပါ။ဇူလိုင်လတဲ့ Pennsylvania ပြည်နယ် Philadelphia မှာကျင်းပမဲ့ Democratic Party ညီလာခံမှာသမ္မတလောင်းဖြစ်ရွေးချယ်ခံရဖို့ကိုယ်စားလှယ်မဲ့2383မဲလိုအပ်တဲ့နေရာမှာခုနောက်ဆုံးကလင်တန်က2239မဲအထက်တော်မဲဆန်ဒါစ်ကတော့1469မဲရရှိထားကြပါတယ်။ရှင်းသတင်းပတ်တဲ့အကျိုးမဲပေးပွဲတွေကျင်းပမဲ့အော်ရီဂွန်ပြည်နယ်မှာမနေ့တုန်းကမိန်ကွန်းပြောကြားရမှာတော့ထက်လွှတ်တော်မဲဆန်ဒါစ်ကနောက်ဆုံးမဲတမဲချန်နယ်ထိရှင်ပြိုင်သွားမယ်ဆိုပြီးပြောဆိုခဲ့တာပါ။ Republican Party ထဲမှာပြန်ပြတ်မရှိတူးရဲသာချန်နေတဲ့အင်ချန်ပြည်လုံငန်းရှင် Gregor Threat တော်နဲ့ Trump ကတော့ West Virginia နဲ့ Nebraska ပြည်နယ်တွေမှာအလွယ်တကူအနိုင်ရသွားပါတယ်။ဒီနေ့နှစ်ခုစလုံးမှာအနိုင်ရခဲ့တဲ့အတွက်ဂုံယူတဲ့အကြောင်းနဲ့နိုဝင်ဘာသမ္မတရွေးပွဲမှာလည်းဒီပြည်နယ်တွေမှာထောက်ခံမှုတွေရရှိဖို့မျှော်လင့်နေကြောင်းလည်းထရပ်ပြန်စီရင်ရေးအဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ
်။ Republican ဖက်ကသမ္မတလောင်းကိုယ်စားလှယ်အဖြစ်စတင်ရှင်ပြိုင်ခဲ့တော့ကအောင်မြင်မယ်လို့လူအတော်များများထင်မှမထားတဲ့ဂရေကျွဲတထေးကြီးဒေါ်နယ်ထရမ့်ဟာအခုတော့သမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့တည်ချသလောက်ဖြစ်လာတာကို Republican လွှတ်တော်အမတ်တွေလက်ခံစပြုလာပါပြီ။လူတိုင်းနဲ့ဆိုင်ရင်ထရမ့်ကအမဲပို့ရပြီးတော့လမ်းဟောင်းကြီးအတိုင်းပဲကိုယ်စားလှယ်လောင်းရွေးချယ်ပွဲတွေကိုအနိုင်ရလိုက်တာလို့ဥပဒေပြုလွှတ်တော်လူများစုကောင်းဆောင် Mitch McConnell ကအင်္ဂါနေ့ကပြောပါရယ်ပါတီရင်းသမ္မတကိုယ်စားလှယ်လောင်းရွေးချယ်ပွဲမှာမဲပေးခဲ့တဲ့တနိုင်ကလုံးကပါတီဝင်တွေရဲ့အတန်ကိုလေးစားပါရယ်လို့လဲသမ္မတကိုယ်စားလှယ်လောင်းရှင်ပြိုင်မှုတွေနဲ့ပတ်သက်လို့မှတ်ချက်ပေးဖို့လှအတော်ကြာညင်ဆန်ခဲ့တဲ့ Mr. McConnell ကဆက်ပြောပါရယ် Trump ကိုသမ္မတကိုယ်စားလှယ်လောင်းအဖြစ်ထောက်ခံမှုတိတိတသားကန့်ကွက်ထားကြတဲ့အမတ်တို့ပါဝင်တဲ့လွတ်တော်နေရာစလုံးက Republican ဥပဒေပြုအမတ်တွေနဲ့ Trump တို့ကြာရာပြည်နေမှာတွေ့ကြမယ်လို့ခန့်မှန်းရပါရယ်တွေ့ဆုံပွဲမှာ Trump ကိုထောက်ခံမှုရှောင်ရှားနေတဲ့အောက်လွတ်တော်ဥက္ကဋ္ဌပေါ်ရိုင်လန်ပါဝင်ပါတယ်။ပါတီရင်းသဘောထားကွဲလဲစေတဲ့ခက်ခဲတဲ့သမ္မတကိုယ်စားလှယ်လောင်းရွေးပွဲတွေပြီးသွားတာသတင်းတစ်ပတ်ရှိသွားပေမဲ့ပါတီပြန်လည်ပြုပြင်ရင်းနဲ့ပေါင်းစည်းရေးလုပ်ဖို့ကအချိန်တစ်ပတ်မကလိုတယ်လို့ The Wall Street Journal နဲ့ Facebook ပေါ်ကတိုက်ရိုက်ထုတ်လွှင့်မှုတွေ့ဆုံမေးမြန်းခန်းအတွင်းပေါ်ရိုင်ကပြောဆိုသွားပါတယ်။အင်္ဂါနေ့ကလွတ်တော်ကိုရောက်လာတဲ့ Republican လွတ်တော်အမတ်အတော်များများဟာ Trump နဲ့ပတ်သက်တဲ့မေးခွန်းတွေကိုဖြေကြားခဲ့ခြင်းမရှိဘဲပါတီကိုထောက်ခံတဲ့အနေနဲ့ဆိုပြီးစိတ်မပတပါနဲ့ထောက်ခံမဲ့ပြေးခဲ့ကြတာပါ။ပါတီရင်းသမ္မတကိုယ်စားလှယ်လောင်းရွေးချယ်ပွဲတွေမှာအနိုင်ရခဲ့တာကြောင့်သမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့ Trump မှာအခွင့်အရေးရှိတယ်လို့ Illinois ပြည်နယ် Republican အောက်လွှတ်တော်အမတ် John Simpkins ကပြောပါရယ်
။အချင်းဖက်ဝါဒတပ်ဖြည့်ရေးမှာအကူအညီပေးနေကြတဲ့အာဖရိကတက္ကသိုလ်ဆောင်ရဲ့အုပ်ချုပ်ပုံအနေနဲ့လူခွင့်ရေးချုပ်ပေါင်းမှုတွေကိုအမေရိကန်ပြည်အောင်စုအနေနဲ့သတိမပြုမိမှဆိုရင်လည်းအကြောင်းအာဖရိကတက္ကသိုလ်အချင်းဖက်ဝါဒရဲ့ချင်းချောက်မှုအန္တရာယ်တွေကိုဆက်စစ်လေ့လာနေတဲ့အမေရိကန်ဥပဒေယူမှတ်တမ်းကပြောဆိုလိုက်ကြပါရယ်။ဒီသတင်းတန်းပြည်မှာထိလွယ်ရှာလွယ်ချအရေးကြီးတဲ့အခြေအနေမျိုးတွေနဲ့ဆက်ဆောင်ရေးခေါ်အားချက်တွေရှိနေတာကိုဖြည့်ရှင်းဖို့လိုအပ်တဲ့အကြောင်း လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့ကြားနာမှုတစ်ခုအတွင်းအာဖရိကရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးလင်ဒါသောမတ်စ်ဂရင်းဖီကပြောဆိုလိုက်ပါတယ်။အချမ်းပတ်အုပ်စုတွေကအဖွဲ့ဝင်အသစ်တွေကိုငွေချေးပေးစုဆောင်းနေတာကိုတုံ့ပြန်ရမှာသက်ဆိုင်ရာအစိုးရအနေနဲ့ပညာရေးနဲ့တမွေးဝန်းကြောင်းပညာရေးတွေတင်ကြားနိုင်မယ့်အခွင့်အလမ်းတွေဖန်တီးပေးနိုင်အောင်ရှိသမျှအရေးအမြစ်တွေကိုအသုံးချဖို့လိုမယ်လို့လည်းပြောဆိုသွားပါတယ်။ဒီလိုအခွင့်အလမ်းတွေရရှိနိုင်မှုအမေရိကန်ကပံ့ပိုးပေးနေပေမဲ့ထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကဘန်ကာတွေကတော့အချမ်းပတ်ဝါဒတိုက်ဖျက်ရေးအတွက်အစိုးရတွေကိုလူခွင့်ရေးချိုးဖောက်မှုတွေမျက်ပြင်းနဲ့အုပ်ချုပ်မှုတွေခွင့်ပြုထားသလိုဖြစ်မှာဆိုရင်းနဲ့အကြောင်းပြောဆိုခဲ့တာပါ။မက်ဆာချူးဆက်စ်ပြည်နယ်ထက်လွှတ်တော်မှအထွတ်အမှတ်ကိကလည်းနိုင်ဂျီးရီးယားနိုင်ငံမှာအုပ်ချုပ်ရေးညံပြင်းမှုနဲ့အချင်းပြေချစားမှုတွေကိုလူလူကရင်ဆိုင်နေရချိန်မှာဘိုကိုဟာရန်စစ်သွေးကြွတွေကိုနှိမ်နင်းရမှာအသုံးပြုဖို့စူပါတကနိုမျိုးစားတိုက်လေရင်29စင်းကိုအမေရိကန်ပြည်သူစုကရောင်းချဖို့စီစဉ်နေတာကိုလည်းထောက်ပြပြောဆိုသွားပါတယ်
။အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကိုဆက်လေနဲ့ထွက်ခွာပြီးအဲ့ဒီနိုင်ငံတွေကတဆင့်ဆီးရီးယားမှာတိုက်ခိုက်နေကြတဲ့အစွန်းရောက်အစ္စလာမစ်အဖွဲ့တွေနဲ့ပူးပေါင်းဖို့စီစဉ်နေတယ်လို့ယူဆရတဲ့အမျိုးသား၅ဦးကိုဖမ်းဆီးထိန်သိမ်းလိုက်တယ်လို့ဩစတြေးလျအစိုးရကပြောပါရယ်။သူတို့၅ဦးစတင်ထွက်ခွာဖို့စီစဉ်ထားတဲ့ Games မြို့ကိုအသွားမဲလ်ဘုန်းမြို့ကနေကီလိုမီတာ3000နီးပါးအကွာလောက်မှာအာဏာပိုင်တွေကသူတို့ရဲ့ဆက်လေငယ်ကိုဖမ်းဆီးထိန်သိမ်းခဲ့ပြီးတဲ့နောက်မြောက်ပိုင်း Queensland ပြည်နယ်မှာသူတို့၅ဦးကိုဖမ်းဆီးလိုက်တယ်လို့အာဏာပိုင်တွေကပြောပါရယ်။ခုနှစ်မီတာလောက်ရှိတဲ့ဆက်လေငယ်လေးနဲ့ဩစတြေးလျကနေစွန့်စွန့်ဆဲဆဲထွက်ခွာခဲ့ကြတဲ့အချက်ကိုကြည့်ရင်သူတို့ဟာတကယ်ကိုစိတ်သက်ပြင်းပြပြီးတော့မဖြစ်ဖြစ်အောင်လုပ်ဖို့ကြံစည်ခဲ့တယ်ဆိုတာသိချရတယ်လို့ဩစတြေးလျဖက်ဒရယ်ရဲတပ်ဖွဲ့ဒုတိယရဲမင်းကြီး Neil Gohan ကပြောပါရယ်အသက်20နှစ်ကနေ33နှစ်အကြာအရွယ်တွေဖြစ်ကြတဲ့သူတို့ငါးဦးဟာလျှင်ခရီးမသွားနိုင်အောင်ခရီးသွား passport စာအုပ်အသိန်းခံရရူတွေဖြစ်တာကြောင့်အခုလိုဆက်လေနဲ့ထွက်ခွာခဲ့ကြတာလို့ရှင်းနေချုပ် George Bandis ကပြောပါရယ်သူတို့ထဲကတယောက်ဟာ Islamic အစွန်းရောက်တရားဟောဆရာမူဆာဆန်အန်တိုနီဖြစ်ပြီးတော့ IS အစိုးရအဖွဲ့ကိုထောက်ခံသူတယောက်ဖြစ်ယူဆထားပါတယ်။သူဟာ2014ခုနှစ်တုန်းကလည်း IS အစိုးရအဖွဲ့ကိုထောက်ခံမှုနဲ့ဖိလစ်ပိုင်နိုင်ငံမှာဖမ်းဆီးခံခဲ့ရပြီးဩစတြေးလျနိုင်ငံကိုပြန်ပို့ခံခဲ့ရသူဖြစ်ပါတယ
်။ UAE American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီမေဂန်ဆန်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ယူရိုနိုင်ငံဘဲဂရက်မြို့တော်မြောက်ပိုင်းကရှီယာမုဆလင်တွေရှီယာအရက်ကဈေးတစ်ခုအတွင်းဒီကနေ့ဘုံတလုံးပေါက်ကွဲမှုကြောင့်လူ90ထက်မနည်းသေဆုံးသွားပါတယ်။စရာမျိုးကမနက်ခင်းလူစီကားရင်ဈေးထဲမှာပေါက်ကွဲမှုဖြစ်ပွားခဲ့တာပါ။သေဆုံးမှုအရေအတွက်ပုံများလာမှာကိုလည်းစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေနဲ့အာဏာပိုင်တွေစိုးရိမ်နေရပါတယ်။ဘုံပေါက်ကွဲမှုကြောင့်အနည်းဆုံးလူ40လောက်လည်းထိခိုက်ဒဏ်ရာတွေရရှိခဲ့ကြတာပါ။အနီးအနားမှာရှိတဲ့ကားတွေ၊စာအုပ်တွေအများပြားလည်းထိခိုက်ပျက်စီးခဲ့တဲ့အကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။အဲစစ်သွေးကြောအဖွဲ့ကတော့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းချက်ချင်းဆိုလိုညင်ညာခဲ့ကြပါတယ်။ဘက်ကရမျိုးတော်ကတိုက်ခိုက်မှုတွေအထူးသဖြင့်ရှီယာမွတ်စလင်နဲ့ရှီယာအရက်ကတိုက်ခိုက်မှုတွေကိုတော့ဆွန်နီမွတ်စလင်အုပ်စုတွေကမကြာခဏဆိုသလိုကျူးလွန်နေရှိပါတယ်။အဲအစိုးရအုပ်စုကတော့တတိကံဘုံခွက်တက်ခဲ့ခဲ့တယ်လို့ပြောဆိုခဲ့ပေမဲ့အီရတ်အာဏာပိုင်တွေကတော့မဟုတ်ဘူးဆိုပြီးညှင်းဆန်ထားပါတယ်
။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းရဲ့သားအလီဟိုက်ဒါဂီလာနီကိုအယ်ခိုင်ဒါအကြမ်းဖက်အဖွဲ့နဲ့ဆက်ဆံနေတဲ့ပြန်ပေးဆွဲသူတွေရဲ့လက်ထက်ကနေပြန်လည်ကယ်တင်နိုင်ခဲ့ပြီးတဲ့နောက်တရက်အကြာဒီကနေ့မှာသူဟာအာဖဂန်နစ္စတန်ကနေပါကစ္စတန်နိုင်ငံကိုပြန်ရောက်လာခဲ့ပါပြီ။ပါကစ္စတန်နဲ့နေဆက်အာဖဂန်နစ္စတန်ပတိကခိုင်မှာအမေရိကန်နဲ့အာဖဂန်တပ်တွေကပူးပေါင်းပြီးတော့အင်္ဂါနေ့မနေ့အာယုံတက်ချိန်ကစစ်သွေးကြွတွေကိုထိုးစစ်ဆင်ခဲ့တာမှာအယ်ခိုင်ဒါအဖွဲ့စခန်းတစ်ခုထဲကနေဂီလာနီကိုရှာတွေ့ခဲ့တာပါ။ကဘူးမြို့ကနေဂီလာနီကိုပြန်ခေါ်လာတဲ့ပါကစ္စတန်အထူးလေယာဉ်အရှေ့ပိုင်းလာဟိုးမြို့လေးစိတ်ကိုဆင်းသက်ခဲ့တာမှာလုံခြုံရေးတင်းတင်းကြပ်ကြပ်ကြားကပဲမိသားစုဝင်တွေကသူ့ကိုလာရောက်ကြိုဆိုခဲ့ကြပါတယ်။သုံးနှစ်ကြာအချင်းချခနာယာကပြန်လည်လွတ်မြောက်လာတဲ့ဂီလာနီကိုဆွေမျိုးတွေနဲ့သူ့ကိုထောက်ခံသူရာနဲ့ချီရိုကသူ့ကားပေါ်ကိုပန်းတွေကျဲချပြီးတော့ကြိုဆိုကြတယ်လို့သူ့အိမ်မှာလည်းလာရောက်နှုတ်ဆက်ကြပါတယ်။လေးစိတ်ကနေအိမ်ထိဂီလာနီလိုက်ပါလာတဲ့ garden သွားရလမ်းတစ်လျှောက်မှာပါကစ္စတန်ရုပ်တံလိုင်းတွေကတိုက်ရိုက်ထုတ်လွှင့်ပြသကြပါတယ်။ဂီလာနီဟာလွန်ခဲ့တဲ့သုံးနှစ်ကသူ့ရဲ့မွေရစာတိတောင်ပိုင်းမြို့မူတန်မှာရွေးကောက်ပွဲမဲဆွဲစည်းရုံးနေချိန်တနက်နဲ့ချိန်ကျော်ပြန်ပြီးဆွဲခံခဲ့ရပြီးနေဆက်ကနေတစ်ချိန်အာဖဂန်နစ္စတန်နိုင်ငံထဲကိုဖမ်းဆီးခေါ်ဆောင်ခံခဲ့ရတာပါ။
ပါကစ္စတန်နိုင်ငံကနေခွတ်ထွက်ဖို့1981ခုနှစ်ကလွတ်လပ်ရေးကြိုးပမ်းမှုကာလအတွင်းရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့အစ္စလာမ်ဝါဒီထိတန်းခေါင်းဆောင်တယောက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကကွပ်မျက်လိုက်ပါတယ်။အသက်83နှစ်အရွယ်ဂျမာအီအစ္စလာမီပါတီခေါင်းဆောင်မော်တီယာရာမန်နာဇာမီကိုဗုဒ္ဓနေ့အစောပိုင်းမှာပဲဒက္ကာမျိုးကအကျဉ်းထောင်မှာကျူးပေးကွပ်မျက်လိုက်တဲ့အကြောင်းပြည်ထောင်စုဝန်ကြီးအဇတ်ဒူဇမန်ခန်ကပြောဆိုခဲ့ပါတယ်။ အရင်ကကွန်မြူမှုတွေနောက်ပိုင်းမှာပေါ်ပေါက်ခဲ့တဲ့ဆန္ဒပြမှုမျိုးတွေမဖြစ်ပွားအောင်အာဏာပိုင်တွေကနိုင်ငံတော်ဝန်လုံခြုံရေးကိုတင်းတင်းကြပ်ကြပ်ချထားပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း40ကျော်က6လကျော်ကြာဖြစ်ပွားခဲ့တဲ့စစ်ပွဲတွင်လူစုလိုက်ပြုံးလဲတပ်ဖြတ်မှုနဲ့မိရှုမှုတွေပါဝင်ဆွဲချက်၈ခုနဲ့နဇာမီကို2014ခုနှစ်မှာခုံရုံးဖွဲ့စစ်ဆေးခဲ့တာပါ။နဇာမီကတော့ဆွဲချက်အလုံးကိုကျူးလွန်ခြင်းမရှိတဲ့အကြောင်းညှင်းဆန်ခဲ့ပါတယ်။တချိန်ကအရှေ့ပါကစ္စတန်လို့ခေါ်ပြီးလွတ်လပ်ရေးပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်လို့အမည်ပြောင်းခဲ့တဲ့ဒေသမှာဖြစ်ပွားခဲ့တဲ့စစ်ပွဲကာလမှာဒေသခံတွေရဲ့ပူပေါင်းမှုတွေနဲ့အတူပါကစ္စတန်စစ်သားတွေကလူပေါင်း3,000ကိုတပ်ဖြတ်ခဲ့ုံနာမကအမျိုးသမီး2,000ကိုအာရမပြုချင်းခဲ့တယ်လို့လူပေါင်း10,000ကလည်းနေရက်စွန့်ကွာထွက်ပြေးခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်ကပြောဆိုထားပါတယ်။2013ခုနှစ်ကစလို့အထက်ခံပါတီတွေကအစ်မြင့်ရရှိတွေကွပ်မျက်ခံခဲ့ရတဲ့အထက်မှာတော့နာဇာမီယာ9ရောက်မြောက်ပုဂ္ဂိုလ်လည်းဖြစ်ပါတယ်
။ဘရာဇီးသမ္မတဒီမာရိုဆက်ကိုအရေးယူသင့်မသင့်ဒီကနေ့အစောပိုင်းမှာပဲလွတ်တော်ပါအထက်လွတ်တော်မှာစတင်ဆွေးနွေးနေကြပါတယ်။သမရကိုတာဝန်ကဆိုင်းငံ့ထားပြီးအယုံအကြည်မရှိအဆိုကိုကြားနာစစ်ဆေးမှုတွေလုပ်တင်မတင်ဆိုရာကိုတော့ဒီနေ့နောက်ပိုင်းဒါမှမဟုတ်ကြာရာပိုင်းနဲ့အစောပိုင်းလောက်မှမဲခွဲဆုံးဖြတ်ကြမှာပါ။သမရအပေါ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အထက်လွတ်တော်အမှတ်90ကျော်ကထောက်ခံမဲပေးလိမ့်မယ်လို့လည်းဘရာဇီးသတင်းစာရင်းမှာဖော်ပြနေတဲ့အတွက်လိုအပ်တဲ့မဲအရေးအတွက်ထပ်တောင်းပုံများနေပါတယ်။ဒါပေမဲ့လည်းဒီအထက်လွတ်တော်အမှတ်တွေအနေနဲ့သမရကိုအရေးယူဖို့ထောက်ခံမှုပေးမပေးဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။သမရရိုဆက်ဖာဒုတိယတပ်တန်းအတွက်ပြန်လည်အရွေးခံမှုစီရင်လှုပ်ရှားနေတဲ့2014ခုနှစ်မှာတိုင်းပြည်ရဲ့ဘာသာရေးအခြေအနေကိုဖုံးကွယ်ထားဖို့မမှန်မကန်လှုပ်ဆောင်ခဲ့တယ်လို့ဆွဆွဲခံရတာပါဘရာဇီးသမ္မတကတော့အကျင့်ပြတ်ချဆမှုနဲ့စုံစမ်းစစ်ဆေးခံရတဲ့ဒုတိယသမ္မတမီရှယ်တယ်ရီမာအပါအဝင်အတိုက်ခံတွေအာဏာသိမ်းဖို့ကြိုးစားနေကြတာလို့ပြောပါရရှင
်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကကြေညာပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့အချိန်ထဲမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းဆောင်ပါတို့ရဲ့အလက်ပါအရင်ဦးဆုံးတော့နိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနဝန်ကြီးခန့်အပ်မဲ့ကိစ္စကိုနားဆင်ရပါမယ်နိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနဝန်ကြီးဖြစ်တန်တမန်ဟောင်းဦးကျော်တင့်ဆွေကိုတရားထားတဲ့အကြောင်းအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောဆိုပါရယ်။ဝါရင်တန်တမန်ဟောင်းလည်းဖြစ်အာဆီယံအဖွဲ့ကြီးရဲ့လူ့အခွင့်ရေးဆိုင်ရာမြန်မာကိုယ်စားလှယ်ဖြစ်လဲတာဝန်ထမ်းဆောင်ခဲ့သူဦးကျော်တင့်ဆွေကိုလွှတ်တော်ကအတည်ပြုရင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အဆင့်စုကြီးအတွက်ဖွဲ့စည်းတဲ့နိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနဝန်ကြီးဖြစ်တာဝန်ယူရမှာဖြစ်ပါရယ်။ကုလသမဂ္ဂနဲ့အာဆီယံတို့မှထိုက်တန်တာဝန်တွေထမ်းဆောင်မှုတွေဦးကျော်တင့်ဆွေအပေါ်ဘယ်လိုသုံးသပ်ကြသလဲဆိုတာကိုတော့မသိရင်ထိုက်ကစူးစီးတင်ပြထားပါရရှင
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အတဲ့ဖွဲ့စည်းဖို့လွှတ်တော်ကအတည်ပြုလိုက်တဲ့နိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနဝန်ကြီးအဖြစ်ဝါရင်တန်တမဟောင်းဦးကျော်တင့်ဆွေကိုရာထားတဲ့အကြောင်းအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောခွင့်ရဦးဝင်းထိန်ကပြောပါတယ်
ကျွန်တော်တို့ဦးကျော်တင့်ဆွေရာထားပါတယ်ခင်ဗျာသူကမဟုတ်ပါဘူးရင်းနှုန်းကတမ္မတော်တမ္မပဲဒါပေမဲ့တမ္မအငင်းစားပြင်တာကြာပြီဒေါက်ဆန်းစုကြည်နဲ့ဒီဟိုအမလေဘရောင်းတောင်ရေးခေကော်မရှင်မှာအလုပ်တွဲလုပ်ခဲ့ဘူးတဲ့အလုပ်တွဲမှမူတည်မှဦးကျော်တည်းရဲ့ရည်ချင်းကိုတီးလို့အခုတောင်ဆန်းစီကသူအတံမြန်ကန်ရုံးဝန်ကြီးဖြစ်ခတ်မှုရေးချက်လိုက်တယ်ဖြစ်ပါတယ်လွတ်တော်နမရှင်ပြည်ပြည်တောက်ကြနေမှာဒီပြီမယ်ခင်ဗ
ျဦးကျော်တင်ဆွေဟာအရင်မြန်မာစစ်အစိုးရလက်ထက်မှာထိတ်တန့်တန်တမန်အဖြစ်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာမြန်မာနိုင်ငံဆိုင်ရာတမ်းအမတ်ကြီးအဖြစ်နဲ့ရောအမြဲတမ်းကိုယ်စားလှယ်အဖြစ်နဲ့ပါဆယ်စုနှစ်တခုနီးပါးကြာတာဝန်ထမ်းဆောင်ခဲ့တာဖြစ်ပြီးအဲ့ဒီကာလတုန်းကမြန်မာစစ်အစိုးရရင်ဆိုင်နေရတဲ့လူခွင့်ရေးဆိုင်ရာဝေဖန်ခံရမှုတွေကိုကုလသမဂ္ဂမှတောက်လျှောက်ခုခံပြောဆိုခဲ့ရသူဖြစ်ပါတယ်။နောက်ပိုင်းမှာတော့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံလူခွင့်ရေးကော်မရှင်မှမြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်အဖြစ်2009ခုနှစ်မှာစစ်အစိုးရကခန့်အပ်ခံခဲ့ရသူဖြစ်ပါတယ်။မြန်မာဆိုင်ရာကိုယ်စားလှယ်အဖြစ်သူနဲ့တွေ့ဆုံခွင့်တောင်းခဲ့ကြတဲ့အခွင့်အရေးလှုပ်ရှားမှုအရက်ဖက်အဖွဲ့အစည်းတွေကတော့ဥကျော်တင့်ဆွေဟာအရက်ဖက်အဖွဲ့အစည်းတွေနဲ့ဆက်သွယ်ဆောင်ရွက်ဖို့လက်တွန်ခဲ့သူလို့ဆိုပါတယ်။ Equality မြန်မာရဲ့ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကသူ့အတွေ့အကြုံကိုအခုလိုပြောပါတယ
်။မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့ဒီဥက္ကဋ္ဌဖြစ်တုန်းကရောအာဆီယံအစိုးရများဆိုင်ရာကော်မရှင်မှာတာဝန်ထမ်းဆောင်တဲ့ချိန်မှာအရက်ဖက်လူမှုအဖွဲ့အစည်းတွေအနေနဲ့တွေ့ဆုံပြီးတော့မြန်မာအရေးကအာဆီယံရေးတွေ့ဖို့အတွက်တရားဝင်တောင်းဆိုမှုတွေအချိန်ချင်းလုပ်ခဲ့တယ်။ဒါပေမဲ့ပြန်လည်ပြီးတော့တုံ့ပြန်မှုတွေတစ်စုံတရားမှမရရှိခဲ့ဘူး။အဲ့တော့ကျွန်တော်တို့သူ့ရဲ့လှုပ်ဆောင်မှုပိုင်းမှာအရင်တုန်းကအများအားကျွန်တော်ပြောပါရယ်။လူ့အခွင့်အရေးလှုပ်ဆောင်မဲ့သူအာဆီယံမှာမြန်မာနိုင်ငံကိုစားပြုလှုပ်ဆောင်မဲ့သူကမြန်မာနိုင်ငံလူ့အခွင့်အရေးလှုပ်ရှားမှုတွေမကဘဲနဲ့အာဆီယံတွင်းမှာလူ့အခွင့်အရေးလှုပ်ရှားတဲ့သူတွေကိုလှုပ်ဆောင်တွေ့ဆုံတင်နေဆိုတဲ့အချက်နဲ့ကျွန်တော်တို့ကတောင်းဆိုပေမဲ့တွေ့ဆုံမှုမရှိရပါဘူး။ကျွန်တော်တို့အားမလို့အားမရဖြစ်ပါရယ်။ဒါပေမဲ့ ASEAN ရဲ့လူ့ခွင့်ကော်မရှင်ကြားထဲမှာကတော့ ဒီလူခွင့်ရေးတွေနိုင်ငံရေးနဲ့ပတ်သက်ပြီးတော့တန်တမာနီးအရာပြောဆိုမှုကောင်းတယ်ဆိုတဲ့နာမည်ကောင်းတော့ကျွန်တော်ကြားရပါတယ်ဘလောက်ထိပဲတန်တမာနီးရကောင်းကောင်းတည်သူလူထုရဲ့အတန်ဒီစန္ဒတွေကိုတွေးဆမှုအတွက်အာတိတမရှိတဲ့သူအနေနဲ့ကတော့ကျွန်တော်တို့တစ်ဖက်မှာအားနေတယ်လို့ပဲထောက်ပြချင်ပါတယ
်လူထုရဲ့မဲဆန္ဒနဲ့အာဏာရလာတဲ့အစိုးရတဲ့လက်ထက်မှာတော့သူ့ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့စောင့်ကြည့်ကြရအောင်မှာဖြစ်တယ်လို့လည်းဦးအောင်မျိုးမင်းကပြောပါတယ
်အဲ့ဒါကတော့ကျွန်တော်တွေ့ရခက်ပါတယ်ဘာကြောင့်လဲဆိုတော့တချို့ကဒီအစိုးရဘုံကမူတည်ပြီးပြောင်းလဲသွားခဲ့တယ်အရင်တော့ကစစ်အာဏာရှင်ဘက်ကနေလောက်အောင်အခုမှဒီမိုကရေစီဆိုတာអော်တဲ့လူမျိုးလည်းရှိလာတော့ကျွန်တော်တို့ကြိုတင်ခံမရခက်ပါတယ်ဘယ်ဘုံမှာကျွန်တော်တို့ကတိုင်းတာနိုင်မလဲဆိုတော့သူတာဝန်ရရှိတဲ့အချိန်အခုလိုမျိုးပွင့်လင်းမြင်သာတဲ့ဒီမိုကရေစီဘက်ကိုအားတာနေတဲ့အစိုးရတော့ကျွန်တော်တို့ပြည်သူလူထုရဲ့ပါဝင်မှုကိုအတိမတ်ပြုလာတဲ့ဒီလိုမျိုးအခြေအနေမျိုးမှာသူဘလောက်ထိလှုပ်ဆောင်မှုရှိမလဲဘလောက်ထိကျွန်တော်တို့အတန်အောင်နားထောင်မလဲနိုင်ငံတကာတန်တမာရေးရဆွေးနွေးတဲ့ချိန်မှာပြည်တွင်းမှာရှိတဲ့လူတွေရဲ့အတန်နဲ့ဆန္ဒတွေဘယ်လောက်ထိအလေးထားမလဲအဲ့ဒီပေါ်မှာတော်တော်သတိထားပြီးစောင့်ကြည့်ရမှာတော့သိကြပါတယ်ခင်ဗ
ျလွတ်တော်ကအတီးပြုမယ်ဆိုရင်တော့ဝိုင်းရင်တန်တမာဟောင်ဦးကျော်တင့်ဆွေဟာဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနဝန်ကြီးဖြစ်လာတော့မှာပါ
နိုင်ငံတော်တိုင်ပင်ခံဝန်ကြီးဌာနဝန်ကြီးခန့်အပ်မဲ့ကိစ္စနဲ့ပတ်သက်ပြီးမတ်သိန်ကြီးထိုက်စူးစီးတင်ပြခဲ့တာပါရှင်။အခုတော့ဖားကန်ဒေသမှာကချင် KIA တပ်ဖွဲ့နဲ့အစိုးရစစ်တပ်ကြားအခြေအနေတွေတင်းမာနေတဲ့အကြောင်းကိုတင်ပြပေးပါမယ်။ဖားကန်ဒေသအတွင်းမှာအင်္ဂါနေ့ညပိုင်းကလုံခြုံရေးအခြေအနေတွေထပ်မံတင်းကျလိုက်တဲ့နောက်ဒီကနေ့မှာဘုံနဲ့ပြစ်ခတ်တိုက်ခိုက်တာတွေရဆိုင်သွားခဲ့ပါတယ်။တချိန်တည်းမှာပဲအစိုးရစစ်တပ်နဲ့ကချင်တပ်ဖွဲ့ကြားတိုက်ပွဲတွေလည်းဒီကနေ့ငြိမ်သက်နေတယ်လို့ကချင်ငြိမ်းချမ်းရေးအကျိုးဆောင်တူကပြောပါတယ်။ဒီတစ်ပတ်အတွင်းနှစ်စဉ်ရက်ဆက်တိုက်ပွဲတွေဖြစ်ပွားပြီးဘုံပေါက်ကွဲတာတွေဇက်တိုက်ဖြစ်နေတဲ့ဖားကန်ဒေသရဲ့နောက်ဆုံးအခြေအနေကိုတော့ VOA သတင်းတော်ကိုမိုးစောကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကစတင်ပြီး၃ရက်ဇက်တိုက်နေရာအနှံ့ဘုံပေါက်ကွဲတာတွေဖြစ်ပွားခဲ့တဲ့ဖားကန်ဒေသမှာဒီကနေ့တော့အခြေအနေပြန်လည်တည်ငြိမ်စပြုလာပြီးဖြစ်ပါတယ်။ဒီကနေ့ဖားကန်မြို့ရဲ့နောက်ဆုံးအခြေအနေကိုတော့ဖားကန်မြို့နယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့တွဲဖက်အတွင်းရေးမှူးဦးတောင်းကြည်ကအခုလိုပြောပါတယ
်။မြင်းနဲ့ပိုင်းကဆက်ပြီးတော့ဘာမှအတံမကြတော့ဒီနေ့ကတော့ငြိမ်တော့ငြိမ်သွားပြီ။
အင်္ဂါနေ့ညပိုင်းကစပြီးစစ်ဘက်နဲ့ရဲဘက်ပူးပေါင်းပြီးလုံခြုံရေးအစီအမံတွေကိုထပ်မံတင်းကျပ်ခဲ့တယ်လို့လည်းဦးတောင်းကြည်ကပြောပါတယ
်။ကျွန်တော်ထပ်မံမှုနဲ့ကျွန်တော်တို့ဒီညနေမှာအုပ်ချုပ်ရေးမှုနဲ့အစီအစဉ်လုပ်ပြီးတော့မှလုံခြုံရေးတင်းကျပ်ဖို့ပေါ့ဗျ။လုံခြုံရေးတင်းကျပ်တာပေါ့။လုံခြုံရေးတင်းကျပ်တဲ့အချိန်မှာဟိုစစ်တာဆေးတာတွေဆန်ကယ်လို့ကားတို့ရပ်ပေးဖို့ရယ်။နော်ပြည်သူတက်ခတ်ဖို့ရယ်အဲ့ဒါတွေပြောတာပါ။နောက်ပြီးတော့ဒီကအဲစင်းမတန်ရအောင်ဆိုတော့ကိုယ်လုံကမှရှိတဲ့လူကြီးတကယ်မှန်းနေဆိုလို့ရှိရင်စင်းနေလုံထားဖို့ဆန်နေစစ်မဲ့ဆန်ရဝင်နိုင်နေပါလိမ့်ဆိုလို့ရှိရင်သူစင်းလုပ်ထားပြီးကိုတကယ်သူတို့ပြပြီးကိုပိုတဲ့လူဆိုရင်သူစစ်နေစေးမတင်ခင်ခေါ်ပါမယ်အဲ့ဒါဆွေးနေရပါရက်ခွေးရက်ခွေးအုပ်ချုပ်ကြီးခေါ်ပြီးတော့မှတစ်စစ်ပြောခိုင်းလိုက်တာအဲ့လိုမျိုးပြောခိုင်းတာအုပ်ချုပ်ဘုံစစ်ကြိုင်းကိုပြောခိုင်းတာ
ဖားကန်ဒေတာမှာတနုငနေနေ့ကစပြီးအင်္ဂါနေ့အထိအ ਨੇ ဆုံးဘုံ15လုံးလောက်နေ့စဉ်ဆိုသလိုပောက်ကွဲခဲ့ပါတယ်ဒီပောက်ကွဲမှုမှာအမျိုးသမီးတယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့စိုင်းတောင်စစ်မှုရဲစခန်းမီးလောင်ကျွမ်းခဲ့ပါတယ်ဖားကန်ဒေသအတွင်းဘုံပေါက်ကွဲတာတွေဟာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြားတိုက်ပွဲတွေစတင်ပြီးနောက်မှာဖြစ်ပွားခဲ့တာပါဒီတိုက်ပွဲတွေဟာဒီလ9ရက်နေ့ကစတင်ပြီးနေ့စဉ်ဖြစ်ပွားခဲ့ရတာဒီကနေ့မှာတော့တိုက်ခိုက်တံတွေထပ်မကြတော့ကြောင်းကချင်ချင်းချင်းရဲ့အကျိုးဆောင်အဖွဲ့ PCG ကဦးလမိုင်ခွန်ကြားကပြောပါတယ်တိုက်ပွဲတွေငြိမ်သက်သွားတာကတော့ KIA တရင်6ဌာနချုပ်စခန်းကိုစုခွာပေးလိုက်တာကြောင့်လို့ KIA နဲ့နီးစပ်တဲ့ဒေသခံတချို့ကပြောပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူး။ကချင်ပြည်နယ်အတွင်းတိုက်ပွဲတွေဖြစ်ပွားရင်အရင်ကပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWCR တစ်ဆင့်နှစ်ဖက်ညှိနှိုင်းတာတွေရှိခဲ့ပေမဲ့အစိုးရအသက်ပြောင်းလဲပြီးနောက်မှာတော့နှစ်ဖက်ဂျာဝင်ညှိနှိုင်းဖို့အခက်အခဲရှိနေကြောင်းလည်းဦးလမိုင်ကွန်ကြားကပြောပါရတယ်။
လုံခဲ့တဲ့အချိန်မှာတော့ဒီ UPWC ကလည်းဒီလိုမျိုးနိုင်ငံဆိုင်ပေါ်ဆောင်လုံအောင်ကော်မတီတွေရှိတဲ့အခါကျတော့ဒီမှာဖြစ်ပျက်နေတဲ့ဥစ္စာတွေကိုလည်းပဲကျွန်တော်တို့ PCG ကလည်းဒီအကြောင်းကြားတဲ့ဟာတွေရှိတယ်။အဲ့တော့ဒီတို့ကလည်းပဲဒီမှာတိုင်းဟိုအကျိုးကျဲကျဲရှိတယ်။အခုကျတော့ဒီအစီအစစ်လက်ထက်မှာအဲ့ဒါကိုဖတ်ကြည့်တာလည်းရှိလားမရှိတော့မသိဘူး။ဒါဆိုကျွန်တော်တို့မသိရသေးဘူးလေ။အဲ့ဒီခါကျတော့ခုကျွန်တော်တို့ဒီမှာဖြစ်ပျက်နေတဲ့ကိစ္စကိုဘယ်လိုပြောရမှန်းကိုမသိဘူးပုံစံကိုသိနေရတယ်
ဒီကနေ့မှာတော့ဖားကန်မူကောင်လန်းဟာလည်းကားတွေပုံမှန်ပြေးဆွဲနေတယ်လို့ဒေသခံတွေကပြောပါတယ်ဖားကန်ဒေသဘက်မှာတိုက်ပွဲတွေတည်ငြိမ်သွားပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်ဘက်မှာတော့တိုက်ပွဲတွေဂျိုးကြဆက်လက်ဖြစ်ပွားနေစေရှိပါတယ်
ဖကန်ဒေတာမှာကချင်ခရိုင်တပ်ဖွဲ့နဲ့အစိုးရစစ်တပ်ကြားတင်းမာနေတဲ့နောက်ဆုံးအခြေအနေအကြောင်းကိုကိုမိုးစိုးပြောပြပေးခဲ့တာပါရှင်။အခုတော့ရက်ကျေးအုပ်ချုပ်ရေးဥပဒေပြင်ဆင်ဖို့ကိစ္စဘယ်အခြေအနေထိရောက်နေပြီလဲဆိုတာကိုကြည့်ကြရအောင်ပါ။ရက်ွက်ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ NLD အစိုးရတစ်ကအမျိုးသားလွှတ်တော်မှာဥပဒေမူကြမ်းတင်သွင်းထားပေမဲ့တချို့အချက်လက်တွေကိုထပ်မံပြင်ဆင်ဖြည့်ဆွတ်ပေးဖို့အရက်ဖက်လူမှုအဖွဲ့အစည်းတွေကမေလ10ရက်နေ့မှာတောင်းဆိုလိုက်ကြပါတယ်။ဒီတောင်းဆိုချက်တွေကိုလာမယ့်တစ်ပတ်အတွင်းလွှတ်တော်မှာကြားနာသွားမှာဖြစ်ပြီးလက်တွေ့အခြေအနေနဲ့ကိုက်ညီအောင်ဆောင်ရွက်သွားမယ်လို့ NLD တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းပြေဆုံးကိုတော့ဆက်သွယ်မြင်းမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်
။စေအစိုးရလက်ထက်နဲ့ဦးသိန်းစင်အစိုးရလက်ထက်တွေမှာရေးဆွဲပြဋ္ဌာန်းခဲ့တဲ့ရက်ကျေးအုပ်ချုပ်ရေးမှူးဆိုင်ရာဥပဒေကို NLD အစိုးရလက်ထက်မှာပြန်လည်ပြင်ဆင်ပြဋ္ဌာန်းဖို့ပြီးခဲ့တဲ့ရက်ပိုင်းကအမျိုးသားလွှတ်တော်မှာဥပဒေမူကြမ်းတင်သွင်းထားပြီးဆွေးနွေးလှုပ်ဆောင်နေတာဖြစ်ပါတယ်။ဒါပေမဲ့ NLD အစိုးရကအမျိုးသားလွှတ်တော်မှာတင်သွင်းထားတဲ့ဥပဒေမူကြမ်းမှာထပ်မံပြင်ဆင်ဖြည့်ဆွတ်ဖို့လိုအပ်ချက်တွေရှိနေသေးတာကြောင့်အရက်ဖက်လူအဖွဲ့အစည်းတွေကတင်ပြတောင်းဆိုနေကြတာလို့ဆိုပါတယ်။ဒီလိုတောင်းဆိုရတဲ့အကြောင်းရင်းနဲ့ပတ်သက်လို့အရက်ဖက်လူအဖွဲ့အစည်းတစ်ခုဖြစ်တဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားမှုကော်မတီ ACDD ရဲ့ပြောခွင့်ရသူမတ်တင်စာရွှန်းလဲ့ကြီးကပြောပါတယ
်။မို့စနေပေါ့တရားမျှတမှုမရှိဘူးလူတိုင်းပါဝင်လို့မရဘူးအမျိုးသမီးတွေဒီမဲပေးပိုင်ခွင့်ဆုံးရှုံးခဲ့တယ်ပေါ့နော်လူငယ်တွေဆိုရင်လည်းမဲပေးပိုင်ခွင့်မရှိခဲ့ဘူးအဲကိုယ်တိုင်ကိုယ်စားရေးတော့ခံပိုင်ခွင့်လည်းမရှိခဲ့တာအများကြီးတွေ့ကြုံတွေ့ရတယ်
အရက်ဖက်အဖွဲ့အစည်းတွေရဲ့တင်ပြချက်တွေကိုလွှတ်တော်တွင်တွေ့ဆုံကြားနာသွားမှာဖြစ်တယ်လို့ NLD ပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥပဒေပညာရှင်ဦးအောင်ကြည်ညွန့်ကပြောပါတယ်ဒီတော်တွင်2012ခုနှစ်မှာထပ်မံရေးဆွဲခဲ့တဲ့ရက်ကျေးအုပ်ချုပ်ရေးဥပဒေနဲ့ပတ်သက်လို့ပြင်ဆင်ဖို့အစီအစဉ်မရှိဘူးလို့ပြည်ထရေးဝန်ကြီးဌာနဒုဝန်ကြီးဗိုလ်ချုပ်အောင်စိုးကမေလ9ရက်နေ့ပြည်သူ့လွှတ်တော်မှာအခုလိုဖြေကြားသွားပါတယ်ရက်ွယ်
သုံးဖို့ကြီးရအုပ်စုအုပ်ချုပ်ဥပဒေရေးဥပဒေဤဥပဒေများကိုလိုက်နာကောင်းဆယ်ပေါ်ရနိုင်ဖြစ်ပေါ်လာသည့်အားနည်းချက်များကိုလည်းစစ်စစ်စစ်စစ်ပြင်ဆင်သွားမှုများလုံဆောင်ရရှိခြင်းတို့ကြောင့်2012ခုနှစ်ရက်ွယ်သုံးဖို့ကြီးရအုပ်စုအုပ်ချုပ်ဥပဒေကိုဒီရေးဝန်ကြီးဌာနနေဖြင့်လက်တလောပြင်ဆင်ရေးဆွဲရန်အစီအစဉ်ဖြစ်ပြီးပါသောရှင်းလင်းဖြေကြား
ပြည်ထရေးဝန်ကြီးဌာနကဒီလိုပြောဆိုပေမဲ့လက်တွေ့မှာဘယ်လိုမှအကျိုးသက်ရောက်မှုမရှိနိုင်ဘူးလို့မတ်တင်စာရွှန်းလဲ့ကြီးကသုံးသပ်ပါတယ်အရင်အစိုးရလက်ထက်ရက်ကျေးအုပ်ချုပ်ရေးမှုတွေကိုရွေးချယ်ရမှာမဲပေးပံခွင့်ကန့်သက်ခံရတာတွေရှိသလိုအများဆန္ဒအရဒီမိုကရေစီနီးကြကြရွေးချယ်ခွင့်မရခဲ့တာကြောင့်ဥပဒေတွေပြင်ဆင်ပေးဖို့သူတို့ဘက်ကတောင်းဆိုနေရတာဖြစ်ကြောင်းမတ်တင်စာရွှန်းလဲ့ကြီးကပြောပါတယ်
အဲ့နောက်ဆုံးကောင်းကောင်းဖြစ်မှာလက်ပြီးပိုင်ဝင်ရှိမယ်ဆိုတာမျိုးတွေကတော့လူသမီးတွေနဲ့လူငယ်တွေတခါတည်းစက်တထားတဲ့ဥပဒေလိုမျိုးဖြစ်နေတာဒါတွေကိုလည်းအကြံပြုခြင်းများအားဒီလောက်ထားပါတယ
်ဒါပေမဲ့ဒီလိုတင်ပြချက်တွေကိုလက်တွေ့နဲ့ကန့်ညီအောင်စဉ်းစားဆုံးဖြတ်သွားမှာဖြစ်တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကပြောပါတယ
်သူတို့ထည့်စီချင်တာတွေကိုကျွန်တော်တို့နားထောင်ကြည့်မယ်ပြီးရင်လက်တွေ implement ဘယ်လောက်ဖြစ်မလဲဆိုတဲ့အပေါ်မှာမူတည်တယ်အခုလိုယူကောက်ပွဲကြီးတစ်ခုလိုဖြစ်နိုင်မှုဆိုတဲ့အခြေအနေမျိုးမှာတိုင်းပြည်ရဲ့အခြေအနေ budget ချင်းကလက်တွေ့အဖြစ်အကောင့်တွေပုံနေမှုရှိတယ်မရှိဘူးဆိုတာတွေကတော့ကြည်ကြည်ပြန့်ပြန့်ဆွေးနွေးရမယ်သဘောရှိတာပေါ့
ရကြေအုပ်ချုပ်ရေးဥပဒေကိုထပ်မံဖြည့်ဆွတ်ပြင်ဆင်ပေးဖို့အရက်ဖွဲ့အဖွဲ့အစည်း40လောက်ကတောင်းဆိုနေကြတာလည်းဖြစ်ပါတယ်ခင်ဗျာ
ရကြေအုပ်ချုပ်ရေးဥပဒေပြင်ဆင်နဲ့ပတ်သက်ပြီးတော့အကူညာဝေးအောင်ပြောပြပေးခဲ့တာပါဒါကတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းဆောင်ပါတွေကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုတော့အနိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ပြပေးခြင်းပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာ G7 ထိပ်သီးညီလာခံတက်ရောက်ဖို့ဂျပန်နိုင်ငံကိုဒီလကုန်သွားတဲ့အချိန်မှာဟီရိုရှိမားမြို့ကိုလည်းသွားရောက်လည်ပါမှာပါ။သမ္မတအိုဘားမားဟာ G7 ညီလာခံမှာဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်မယ်လို့မျှော်လင့်ရတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှု NDA ကိုကမ္ဘာကအာရုံစိုက်လာစေဖို့ဟီရိုရှိမားအလယ်ပတ်ခီးကိုအသုံးချလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဟီရိုရှိမားမှာအသက်ရှင်ကျန်ရစ်သူတွေကအိုဘားမားအနေနဲ့တောင်းပန်တာမျိုးမလုပ်ရင်တော့ဒုတိယကမ္ဘာစစ်ပြီးကနီးအမေရိကန်ကဂျပန်ပေါ်အသုံးပြုခဲ့တဲ့နျူကလ িয়ার လက်နက်ကြောင်ပျက်စီးဆုံးရှုံးခဲ့ရမှုတွေနဲ့ခံစားခဲ့ရမှုတွေအတွက်အတိအမှတ်ပြုပေးဖို့မျှော်လင့်နေကြတဲ့အကြောင်း Brian Patton ပေးပို့တဲ့တဲ့င်းကိုကိုငိမ့်ချန်းကပြောပြပေးပါပါရှင်
။1945ခုနှစ်ဩဂတ်စ်လ6ရက်နေ့မှာ American ပြည်ထောင်စုကကမ္ဘာပထမဦးဆုံးအနုမြင်ပုံးကို Hiroshima မြို့ပေါ်ကျဲချခဲ့တဲ့အတွက်လူပေါင်း34,000နီးပါးသေဆုံးခဲ့ရပါတယ်။အဲ့ဒီလူတွေထဲမှာအနုမြင်ဓာတ်ရောင်ကြီးအပြင်းထန်သင့်ခဲ့လို့သေဆုံးခဲ့ရသူတွေလည်းပါဝင်ပါတယ်။အပြင်းထန်ခံစားခဲ့ရပြီးသေဆုံးခဲ့ရတဲ့သူတွေအတွက်ဒီအနုမြင်ပုံးကျဲချခံရတဲ့နေရာမှာအထိမ်းအမှတ်အနေနဲ့ဟီရိုရှိမားငြိမ်းချမ်းရေးအထိမ်းအမှတ်ပန်းခြံလေးတစ်ခုစောက်ထားပါဗျ။အခုလိုအနုမြူပုံးတံကိုကျော်ဖြတ်ခဲ့ကြတဲ့အသက်89နှစ်အရွယ်ခီခိုဦးဂူရူလိုတချို့လူတွေကတော့သမ္မတအိုဘားမားအနေနဲ့ နျူကလ িয়ার လက်နက်၃ချင်းရဲ့စိုးကျိုးတွေကိုအတိအမှတ်ပြုဖို့ဒီနေရာကိုလာစေချင်ပါတယ
် Before I die I want to see the president the sitting president face
ကျွန်မမသေးခင်လက်ရှိအာဏာရသမ္မတကိုတွေ့ကြပါတယ်ဒါကတောင်းပန်ခိုင်းဖို့မဟုတ်ပါဘူးလူသားတယောက်အနေနဲ့ပါဒီမြေကြီးပေါ်မှာတူတူရက်ပြီးအမုတ်တည်သွားခဲ့တဲ့မြေကြီးပေါ်မှာရက်ပြီးတည်သွားတဲ့လူတွေအတွက်ဆုတောင်းပေးဖို့ပါ
ဒီပန်းညံတဲ့ကပြားလိုက်မှာတော့ကမ္ဘာပထမဦးဆုံးအနုမြူဘုံကြောင့်ဖြစ်ခဲ့ရတဲ့အပြက်အစီးအပိုင်းအစတွေနဲ့ဓာတ်ပုံတွေကိုပြသထားပါတယ်အဲ့ဒီအချိန်ကအသက်၈နှစ်အရွယ်ပဲရှိသေးတဲ့ဦးဂူရူဟာဘုံကျဲခံရတဲ့ဗဟိုချက်ကနေ၂ကီလိုမီတာအကွာအဝေးမှာရှိနေတာတောင်မှပောက်ကွဲမှုကြောင့်မြေကြီးပေါ်ကိုလဲကြမေမျောသွားခဲ့တယ်လို့ပြောပါတယ
် When I came to myself everywhere
ကျွန်မတတိပြင်ရလာတဲ့အချိန်မှာဘေးပဝန်းကျင်အလုံးဟာမဲမောင်နေပြီးဘာမှမမြင်ရပဲတိတ်ဆိတ်နေပါတယ
်အဲ့ဒီနေ့မှာပဲဆူနေယိုဆူပွိုင်ဟာအခြားအသက်ရှင်ကြံရည်ခဲ့သူတွေနဲ့အတူဒေသခံသတင်းစာတစ်ခုကဓာတ်ပုံရိုက်တဲ့အထဲပါခဲ့ပါတယ်မိလောင်တန်ရာတွေအပြင်းထန်ခံစားရနေချိန်မှာတေဗီလို့ထင်ထားတဲ့သူတွေရဲ့ခန္ဓာကိုယ်တွေပေါ်တက်နှင်းပြီးအသက်ရှင်ဖို့စူးစမ်းခဲ့တဲ့အတွက်အပြစ်ရှိတယ်လို့ခံစားခဲ့ရတာကိုမှတ်မိတယ်လို့ပြောပါတယ
်။ Machine that shows နဲ့
သူတို့အလုံးသေးပြီလို့ထင်ထားခဲ့ပေမဲ့တချို့တွေကအသက်ရှင်နေပါသေးတယ်။အဲ့ဒီထဲကလူတယောက်ကအတန်ကျယ်ကြီးနဲ့ကျွန်တော်ကိုအော်ရဲဗျ
။စစ်နိုင်ခဲ့တဲ့သူတွေဘက်ကအမြင်ကတော့အနုမြူဘုံတွေဟာစစ်ပွဲကိုမြန်မြန်အဆုံးသတ်စေခဲ့တဲ့အတွက် American တပ်ကအသက်ပေါင်းများစွာကိုကယ်တင်နိုင်ခဲ့တယ်လို့မြင်ကြပါတယ်။ဒါပေမဲ့ဒီဘုံတွေကြောင့်အပြစ်မရှိတဲ့အရတားထောင်ပေါင်းများစွာကိုတည်ဆုံးစေခဲ့ပြီးဓာတ်ရောင်ကြီးတင်းမှုတွေကြောင့်လူပေါင်းများစွာဟာနောက်နှစ်ပေါင်းများစွာမှာကင်ဆာရောဂါအမျိုးမျိုးနဲ့တည်ဆုံးခဲ့ကြရပါတယ်။အိုဘားမားဟီရိုရှိမားကိုလာရောက်တာကြောင့်အမေရိကန်ပြည်ထောင်စုရဲ့စစ်အတွင်းဆုံးဖြတ်ချက်ဖြစ်တဲ့အနုမြူဘုံကျဲချခဲ့တဲ့ဆုံးဖြတ်ချက်အပေါ်အငင်းပွားမှုတွေပြန်မဖြစ်စေဘဲအနာဂတ်မှာနျူကလ িয়ার လက်နက်အားလုံးဖျက်သိမ်းဖို့နိုင်ငံတကာရဲ့အားထုတ်မှုပိုအားကောင်းလာစေမယ်လို့အသက်ရှင်ကြံရစ်သူတွေကညွှန်လင့်နေကြပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျပန်နိုင်ငံကိုသွားမယ့်အကြောင်းကိုငင်းချမ်းပြောပြပေးခဲ့တာပါရှင်ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 ဂျိုဒူကနေဖမ်းယူနှားဆင်နိုင်ပါတယ်ရှင်နောက်နှစ်နာရီကြာည9:00နာရီကနေ 10:00 နာရီအထိထုတ်လွှင့်မယ့်ရေဒီယိုအစီအစဉ်တွေကိုတော့ line meter 24 25 32 50နဲ့ line meter 190တို့ကနေဖမ်းယူနှားဆင်နိုင်ပါတယ်ရှင်ဒီရတဲ့အချင်းချုပ်ကိုကိုအောင်လင်ဦးကကြေညာပေးမှဖြစ်ပါတယ
်။ American သမ္မတလောက်အချုပ်မဲ့ပေးဝဲရင်ငန်းလေးကကျင်းပခဲ့တဲ့ West Virginia ပြည်နယ်မှာ Democratic Party က Vermont ပြည်နယ်ထက်လွတ်တော်မှ Bernie Sanders အနိုင်ရလိုက်တဲ့အတွက်သမ္မတလောက်ဖြစ်ရွေးချယ်ခံရဖို့လိုအပ်တဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံကိုယ်စားလှယ်ရဲ့ထောက်ခံမဲ့အနေနဲ့ထပ်မံရရှိသွားပါတယ်။အချုပ်မဲ့ပေးဝဲအတွင်းမှာတော့ထက်လွတ်တော်မှ Sanders ကမဲအားလုံးရဲ့51ရာခိုင်နှုန်းကိုရရှိခဲ့သလိုဝန်ကြီးအောင် Clinton ကတော့ထောက်ခံမဲ့36ရာခိုင်နှုန်းရရှိခဲ့တာပါ။ Republican Party ရဲ့မှာပြန်ပြမရှိတူးရဲသာကျန်နေတဲ့အင်ချန်မီလုံငန်းရှင်ဂရေကျွတ်တီ Donald Trump ကတော့ West Virginia နဲ့ Nebraska ပြည်နယ်တွေမှာအလွယ်တကူအနိုင်ရသွားပါတယ်။Republican Party ကကိုယ်စားလှမ်းအဖြစ်စတင်ရှင်ပြိုင်စဉ်တုန်းကအောင်မြင်လိမ့်မယ်လို့လူတော်တော်များများကထင်မှားတဲ့ဂရေကျွတ်ဆွေးဒေါ်နယ်ထရန့်ကအခုချိန်မှာတော့သမ္မတကိုယ်စားလှမ်းဖြစ်ဖို့တည်ကြတော့ဖြစ်လာတာကိုလည်း Republican လွတ်တော်မှတ်တည်ရမှာလက်ခံစာပြုလာပါပြီ။ပါတီတွင်သမ္မတကိုယ်စားလှမ်းရွေးပွဲမှာမဲပေးခဲ့တဲ့တနင်္ဂနွေကပါတီဝင်တွေရဲ့အတန်ကိုလည်းလေးစားတဲ့အကြောင်းသမ္မတကိုယ်စားလှမ်းရှင်ပြိုင်မှုနဲ့ပတ်သက်လို့မှတ်ချက်ပေးဖို့လာတော်ကြကြငင်းဆန်ခဲ့တဲ့ထက်လွတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ကလည်းပြောဆိုခဲ့ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းရဲ့သားအလီဟက်ဒါဂလာနီကိုအခိုက်အတန့်အကြမ်းဖက်အဖွဲ့နဲ့ဆက်ဆက်နေတဲ့ပြည်မေးဆွဲသူတွေရဲ့လက်ထဲကနေပြန်လည်ကတင်နိုင်ငံပြီးနောက်တရားချာဒီကနေ့မှာပဲသူဟာအာဖဂန်နစ္စတန်နိုင်ငံကနေပါကစ္စတန်နိုင်ငံကိုပြန်လည်ရောက်ရှိလာခဲ့ပါတယ်။ UN နိုင်ငံဘက်ကရက်မြို့တော်မြောက်ပိုင်းကရှီယာမွတ်စလင်တွေရှိရာရဲကဈေးတစ်ခုအတွင်းဒီကနေ့ဘုံတလုံးပေါက်ကွဲမှုကြောင့်လူ90ထက်မနည်းသေဆုံးသွားပါတယ်။ဆရာမျိုးကမနက်ခင်းလူစီကားကြီးဈေးထဲမှာဖြစ်ခဲ့ပေါက်ကွဲမှုကြောင့်အနည်းဆုံးလူ40လောက်ထိခိုက်ဒဏ်ရာရခဲ့တာပါ။
တရင်ချင်းချုပ်ကိုကိုအောင်လုံးကကြေညာပေးခဲ့တာပါရှင်ဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲကနေ 9:00 အထိ line meter 16.19 နဲ့ 25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မရှားဖောင်ပါနောက်နှစ်နာရီကြာမှပြန်လည်ဆုံတွေ့ကြတာပါရှင်
This program has come to you from the Voice of America, Washington.